မြန်မာနိုင်ငံနဲ့အဖွဲ့ဝင်ဖြစ်တဲ့အရှေ့တောင်အာရှနိုင်ငံများတင်အာဆီယံအစည်းအဝေးတွေကိုထိုင်းနိုင်ငံမှာစတင်ကျင်းပနေပါပြီ။အမေရိကန်နဲ့တရုတ်နိုင်ငံကြားကုန်သွယ်ရေးစစ်ပွဲရဲ့ရပ်ခတ်မှုတန်ခိုင်နေရချိန်မှာကျင်းပတာဖြစ်တဲ့အတွက်စီးပွားရေးနဲ့ယင်းနှိမ့်ညွတ်မှုကိစ္စတွေကိုအဓိကအာရုံစိုက်ကြမှာဖြစ်ပေမဲ့လည်းရခိုင်အကြက်အတဲအပါဝင်ဒေသတွင်ပြဿနာတွေကိုလည်းဆွေးနွေးဖြစ်မယ်လို့မျှော်လင့်နေကြပါတယ်။အပြည့်အစုံကိုတော့ Writer သတင်းဆောင်ပါကိုအခြေခံပြီးကိုအောင်လွေဦးကပြောပြမှာပါရှင်။
ရှိတော်ရှာနိုင်ငံများတင်တဲ့အရှေ့အရှာထိတိဆွေးနွေးပွဲတွေဆက်ဆက်ဆွေးနွေးပွဲတွေကိုအာဆီယံလက်ချောက်ဥက္ကဋ္ဌထိုင်းနိုင်ငံကအင်ရှင်ဖြစ်လက်ခံကျင်းပနေတာပါဒီနေ့စတင်လိုက်တဲ့အာဆီယံစီးပွားရေးနဲ့ယင်းနှိမ့်ညွတ်နယ်မှုထိတိဆွေးနွေးပွဲကိုလည်းအင်ရှင်ထောင်းဝန်ကြီးချုပ်ပယုတ်ချန်ဟိုချာကဖွင့်လှစ်ပေးခဲ့ပါတယ်ဖွင့်မင်းကမှတော့အဆိုအနဲ့ပုဂ္ဂိကကဏ္ဍပြီးပူးပေါင်းဆောင်ရည်တွန်းမြင့်မှုလည်းထိုင်းနိုင်ငံကိုနမူနာပေးတိုက်တွန်းသွားခဲ့တာ
ပါမြေတည်တဲ့ความมั่นคงรัฐบาลไทยได้เพิ่มโอกาสการมีส่วนร่วมของภาคเอกชน
ဒီစီတီတိုင်းလုံးစင်မှာသက်ဆိုင်သူတွေအများပြပါဝင်တာကြောင့်ဆွေးရကလိုအပ်တဲ့အချင်းချင်းတွေပြည်ပုဂ္ဂလကခဏကိုဖွင့်လန်းနေတိုးမြင့်ပေးခဲ့တယ်။ဆွေးအနေနဲ့လည်းလူသားချင်းချင်းဆွေးရနေအစားတောက်တူလိုခဏတွေမှာပုဂ္ဂလကဖက်ကအပြည့်အဝပူးပေါင်းမှုနဲ့လိုအပ်တဲ့ဒါမှသာလူ့လိုအပ်ချက်ကိုဖြည့်ဆည်းပြီးတိုင်းပြည်တိုးတက်အောင်လုပ်နိုင်မှာပါဆိုပြီးထောက်ဝင်ချုပ်ကပြောသွားတာပါ။အာဆီယံခေါင်းဆောင်တွေရဲ့ထိပ်သီးဆွေးပွဲတွေမတန်ခင်မှာပဲအသေးဝင်နိုင်ငံတွေကနိုင်ငံချိုင်းဝင်ကြီးတွေရဲ့ဆွေးပွဲတွေလည်းကျင်းပခဲ့ကြတာပါ။အာဆီယံနိုင်ငံကြီးနဲ့လုံခြုံရေးဆိုင်ရာကောင်စီနဲ့အာဆီယံပူးတွဲညီလဲဆောင်ရေးကောင်စီတို့ရဲ့ဆွေးနွေးပွဲတွေအတွင်းမှာလည်းထိုင်းနိုင်ငံချိုင်းဝန်ကြီးဒေါ်ပရမုတ်ဝန်နံကဒီဆောင်ရေးပူးပေါင်းဆောင်ရေးအလေးထားပြောဆိုသွားပါတယ်
။ Trust and confidence would also be strengthened by promoting and reinforcing regional norms.
ဒီသာရမှာစံတမချက်တွေတိုးမြင့်ပြီးခိုင်မာအောင်လုပ်ချင်အချင်းယုံကြည်ကိုးစားမှုတွေပိုပြီးအားကောင်းလာနိုင်ပါတယ်။ဒီကြေးနဲ့ပူးပေါင်းဆောင်ရွက်ရေးသဘောတူညီချက် TAC မှာဒီနေ့ဘာရင်းနဲ့ဂျန်နီနိုင်ငံတို့ထပ်တိုးလာမှာဖြစ်တာကြောင့်ဖွဲ့ဝင်ရေးအတွက်လည်းအရင်ထပ်ပူများလာနေပါပြီ။ဒါဆိုရင် TAC သဘောတူညီချက်ဟာအရှေ့တောင်အာရှဒေသနဲ့အနာဂတ်မှာအာရှပစိဖိတ်ဒေသအထိနိုင်ငံတွေအချင်းချင်းကြားဆက်ဆံရေးမှာကင်ဆယ်နိုင်တဲ့အရေးကြီးတဲ့လုံထုံးလုံနည်းစံတစ်ခုဖြစ်ပြီးမှပြည်ဝရောက်တယ်ဆိုတာကိုလည်းရောင်းပြန်ထင်ထပ်နေပါတယ
်။အာဆီယံတည်ဝင်နိုင်ငံတို့နဲ့တည်ဝင်နိုင်ငံကြားတောင်တရုတ်ပင်လယ်ပြင်မှာရေပိုင်နဲ့အငင်းပွားမှုတွေကြုံရတယ်လို့ရကူရန်နျူကလ িয়ার ရေးမြန်မာနိုင်ငံကရခိုင်ပြည်နယ်ရေးစရရေးပါဝင်ဒေသတွင်းပြဿနာတွေပေါ်နေချိန်မှာရင်ချီမှုတွေနဲ့ပူးပေါင်းဆောင်ရွက်မှုတွေပုံမလိုအကြောင်းလဲထိုင်းနိုင်ငံကျန်းမာရေးကပြောဆိုထားတာပ
ါ To achieve sustainable security is important to nurture trust and confidence in our region
ရေချီလုံခြုံရေးတည်ဆောက်နိုင်မှုအတွက်ဒေသတွင်းမှာယုံကြည်ကိုးစားမှုတွေကိုပြုစုပျိုးထောင်မှုအရေးကြီးပါတယ်။ဥရိမဲ့မူရဲ့စေဝါမောင်ခုမှုတွေ၊လူမောင်ခုကူးမှုတွေ၊အကြံဖတ်ဝါဒ၊ဆွေးရဝါဒ၊စိုက်ဘာအင်တာနက်လုံခြုံရေးနဲ့တခြားသမယုကျပုံစံမျိုးမဟုတ်တဲ့ချင်းကြောင်မှုတွေကိုရင်ဆိုင်ရမှာသက်ဆိုင်သူအလုံးချိုးရှိအောင်ပူးပေါင်းဆောင်ရွက်ကြရမှာပါ။
အာဆီယံခေါင်းဆောင်တွေရဲ့ထိပ်သီးဆွေးနွေးပွဲကတော့တော့ရဲ့ချက်ချင်းပါတော့မှဖြစ်ပြီးတရားအနေမှာစတင်မဲ့အရှေ့အရှာထိပ်သီးဆွေးနွေးပွဲမှာတော့အမေရိကန်၊ရုရှား၊တရုတ်ဩစတြေးလျ၊နယူးဇီလန်၊ဂျပန်၊တောင်ကိုရီးယားနဲ့အိန္ဒိယနိုင်ငံတွေလည်းတက်ရောက်ကြမှာပါ။မြန်မာနိုင်ငံကအတိုင်းအမြန်ပုဂ္ဂိုလ်ဒေါက်တာဆွမ်းစုကြည်ကတော့အာဆီယံထိပ်သီးဆွေးနွေးပွဲတွေတက်ရောက်ဖို့ထိုင်းနိုင်ငံမှာမနေဖို့ပဲရောက်နေပြီးအာဆီယံစီးပွားရေးအသိုက်အဝန်းကောင်စီစီးဝင်းနဲ့ဒေသတွင်းပတ်စုံစီးပွားရေးပူးပေါင်းဆောင်ရွက်မှုဝန်ကြီးအဆင့်စီးပွားရေးတွေကတော့မြန်မာနိုင်ငံရင်းနှီးမြှုပ်နှံမှုနဲ့နိုင်ငံခြားစီးပွားဆက်သွယ်ရေးဝန်ကြီးဦးတောင်ထွန်းတက်ရောက်မှာဖြစ်တဲ့ကြောင့်လည်းမြန်မာဆွေးနွေးပွဲကသတင်းထုတ်ပြန်ထားပါတယ်ခင်ဗျာ။